ောင်းနိုင်ငံနဲ့အဓိကနယ်စပ်ကောင်းတော်ရေးလမ်းကြောင်းဖြစ်တဲ့မူဆယ်ကိန်းမှာကာယယောဂါကာလကန့်သတ်ချက်တွေကိုချော့ပေါ့ပေးလိုက်တဲ့အတွက်ကုန်စည်တင်ပို့စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့ကုန်တယ်တွေလိုလားနေတဲ့အကြောင်းပြောပြပါမယ်။ကျမအက္ကနွန်းပါ။ကာယယောဂါကာလမှာကန့်သတ်ထားတဲ့တရုတ်မြန်မာနယ်စပ်ကောင်းတော်ရေးဖြစ်တဲ့မူဆယ်မန်ဝိုင်းကိတ်ကို24နာရီအပြည့်ဖွင့်လှစ်ခဲ့ပြီးနောက်ကုန်တယ်စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့လုပ်ငန်းရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်။အစောပိုင်းကန့်သတ်ထားချိန်မှာရန်ကုန်မူဆယ်အသွားပြန်ကောင်းကားခါဟာတဆင်းကိုကျပ်တိုင်40မိနစ်ရှိရာကနေထပ်ဝက်လောက်အထိကျဆင်းသွားတယ်လို့လဲရန်ကုန်မူဆယ်ကောင်းတော်ရေးတယူပို့ဆောင်နေတဲ့ဦးရှိန်ကပြောပါတယ
်တယူပို့ဆောင်ရင်ကားလေးဝန်ဆောင်ခါတော့ထပ်ဝက်လောက်ကိုကျသွားတယ်ခင်ဗျအဲတယူပို့ဆောင်ရင်ဒီရိတ်ကကျွန်တော်တို့ကားတွေကတော့အတန်းနဲ့အသွားပြန်ဆိုရင်တော့ကျွန်တော်တို့ဆက်နှစ်ပိန်းဆိုရင်တကယ်နဲ့ဆယ်ဝန်းကျင်လောက်ပို့တော့ပေါ့နော်ဒါကကျွန်တော်တို့ကုန်ကြစည်းပါမယ်ဒီကုန်ကြစည်းပေါ့နော်ခုဒီတန်ခါးခါးကြီးကျသွားတဲ့ခါကျတော့တစ်ခါကတော့ဟိုဝင်ငွေရတော့ကျွန်တော်တို့ကားဝန်ဆောင်မှုနဲ့ပတ်သက်လို့ဝင်ငွေရတော့ကျော့သွားတာပေါ့တန်ခါးခါးကြီးကျသွားတဲ့ခါကျတော့ဒါပေမဲ့ကျွန်တော်တို့စားသုံးသူတွေဘက်ကပြန်ကြည့်ရင်တော့ဒီစီးတွေပေါ်မှာဟိုစားသုံးသူတွေအတွက်ကတော့အရင်လိုတော့ဈေးမကြီးတော့ဘူးလို့ပြောရမှာပေါ့နော်
တရုတ်နိုင်ငံမှာကိုဝေကတ်ယောဂါကူးစက်မှုတွေကြုံခဲ့ရပြီးနောက်ပြည်ကြဲနှစ်စံပိုင်းကစပြီးတရုတ်မြန်မာနယ်စပ်အဝယ်ထွက်တွေကိုကန့်သတ်ထားတာပါနယ်စပ်ကိတ်တွေထဲကမူဆယ်မန်ဝိုင်းကိတ်ကိုတော့24နာရီကြာဖွင့်လှစ်ဖို့ပြည်ခဲ့တဲ့သတင်းသပတ်ထဲမှာပဲတရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်ကန့်သတ်ကာလအဖြစ်ဆက်ရက်ခွင့်ပြုထားတာမနှက်ပြန်ကြတာပတိနေ့မှာအဆုံးသတ်မှာဖြစ်တာကြောင့်ကောင်စီစစ်ဆေးမှုတွေမထိခိုက်အောင်ဆက်လက်ဖွင့်ပေးစေချင်တယ်လို့လည်းမူဆယ်တတိဝလံကောင်စီတိုင်သူဥက္ကဋ္ဌဆိုင်ခင်မောင်ကပြောပါတယ်
။ရှင်ဝင်ရောက်မှုကဟို3500ခန့်ခန့်နှုန်းလောက်ပို့လာတာပေါ့နော်။အဲ့ဒါတော့ရင်ပုံမဝင်နိုင်နဲ့။အော်တန်းစီဆောင်ဆိုင်နေရတဲ့ရက်ပြနေတဲ့ဟာတွေဖြော့ရက်တွေဖြော့ချနိုင်နဲ့။လမ်းပေါ်မှာလည်းကားအရေးတွဲဟာတော်တော်ရော့သွားပြီ။ဟိုစန္ဒကလာပြီးရင်ဒါရက်သုံးမြင့်မှုပါလေနော်ညက်သုံးမြင့်မှုကထပ်ပြီးလုပ်ပေးမယ်ဒါမှမဟုတ်ရေရှည်လုပ်ပြီးသွားနိုင်မယ်ဆိုရင်တော့ကောင်းတာပေါ့အဲလိုမျိုးတန်းဒါပေမဲ့အဲလို24နာရီတော့ဟိုဟာဖြစ်နိုင်မယ်တော့မထင်ဘူးပါလေနော်ဆိုလိုတာရက်ကိုဟိုအချိန်ကိုပို့ပြီးသုံးမြင့်ပေးမယ်ခုလက်ရှိစစ်ဆေးတဲ့အချိန်ကိုပို့သုံးမြင့်တယ်ဆိုတာအလုံးပို့ပြီးအဆင်ပြေတော့ပ
ါစန္ဒကာလမှာပဲနှစ်နိုင်ငံဆက်လောက်အတော့အကျိုးရှိတာတွေ့ရတာကြောင့်ဆက်လက်ခွင့်ပြုသွားဖို့တာဝန်ရှိသူတွေကြဆွေးနွေးနေတယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့အတွင်းရမှုဥနေလင်းက VWA ကိုပြောပါတယ်
။ကျွန်တော်တို့တော်တော်တက်ရောက်မှုကောင်းတယ်ပေါ့နော်။ဒီတော်တော်ရင်တော့ကျွန်တော်ရင်နိုင်ရတော်တော်ဆောင်ရတာလေ။ဒီကာလမှာဒီလိုလိုလေးတဲ့အတွက်ကြောင့်တော်တော်ညော့သွားတာပေါ့နော်။အရင်တော့ကနပတ်တော့ဆောင်ရတဲ့အချိန်တွေက15ရက်လောက်ဆောင်ရတဲ့အချိန်တွေကအခုတပတ်လောက်ပဲဆောင်ရတော့ဟို24နာရီဆောင်ရတဲ့အစီအစဉ်ပေါ့။အဲ့ဒါကိုရက်ထပ်တော့ဘူးကိုလည်းကျွန်တော်ဆရာဟိုဆိုင်အချုပ်မှုပတ်သက်နေပြီးတော့ဘုနောတာ9ရက်လောက်စတဲ့ဖို့အစီအစဉ်တော့သူတို့ကမ်းလာမှုလုပ်နေကြပါလိမ့်ဆင်းနောက်ကာလတစ်ခုအထိသူတို့ဆက်လုပ်ဆောင်ရပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘက်ကဟိုအများကြီးတက်တာတော့မဟုတ်ပါဗျာ
ကာယယောဂကာလကန့်သတ်ချက်တွေကြောင့်ကုန်စည်စီးဆင်းမှုတွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာပဲတရုတ်နိုင်ငံအပါအဝင်အနေချင်းနိုင်ငံတွေနဲ့နယ်စပ်ကောင်တွေရေးတွေကိုပုံမှန်ပြန်ဖြစ်အောင်လဲမြန်မာတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။မူဆယ်နယ်စပ်မြန်မာတရုတ်ကောင်တွေမှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်4900ကျော်ရှိပြီး 2019-2020 မှာတော့တန်4800ကျော်ရှိတယ်လို့လဲမြန်မာကောင်တွေရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မအက္ကနွန်ပါ VOA သတင်းပေးပို့တာပါ။